င်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19.25 MHz တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဒုသမ္မတဦးဆောင်တဲ့ခူဆယ်ဖွဲ့ဒီနေ့တူရကီနိုင်ငံခီးစင်မတိုင်ခင်မှာပဲတူရကီသမ္မတကစီးရဲနိုင်ငံတွေဆက်ဆင်ရေးတွေဆက်လုပ်သွားမယ်ကြောင်းပြောလိုက်ပါတယ်မြန်မာနဲ့နီပေါနိုင်ငံတို့ကြားခီးသွားလုပ်ငန်းနဲ့ယဉ်ကျေးမှုဆိုင်ရာနားလည်မှုစာချုပ်လာတွေကိုဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းမာရီတွေမှာတော့မြန်မာနိုင်ငံမှာနိုင်ငံတကာနဲ့လျှက်စစ်ဆက်သွယ်ရေးကွန်ရက်ကနေတဆင့်ဒီကုံသွယ်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်လာနိုင်မဲ့စနစ်တရားကိုအစပြုနေတဲ့အကြောင်
းဒီပညာဘိုင်းမှာတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်လေးနည်းပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလည်းပဲဒါတွေကိုကင်တွယ်ဆောင်ရွက်နေတဲ့ဒီပညာရှင်တွေအခုတော်တော်များများပေါ်ထွက်လာပါတယ်အခုဒီလိုစနစ်တွေဆိုရင်လည်းပဲဒါပြည်တွင်းရဲ့
ကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းတန်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်လာမယ့်အရှိတောင်အရှာအကစားပြိုင်ပွဲမှာမြန်မာနိုင်ငံကရေလွှာလျှော်စီးကိုပထမဆုံးချိန်ဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်ဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်သမ္မတကိုတရားစွဲအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတာတွေအရှိန်မြင့်လာနေတဲ့အကြောင်းကိုလည်းပြောပြပေးမှာပါရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင်
American ဒုသမ္မတ Mike Pence နဲ့နိုင်ငံရေးဝန်ကြီး Matt Pompeo တို့ရဲ့ဒီကနေ့တူရကီနိုင်ငံခီးစင်မတိုင်ခင်မှာပဲတူရကီသမ္မတ Recep Tayyip Erdogan ကစီးရီးယားနိုင်ငံတွင်းကဆက်ဆင်ရေးတွေကိုဆက်လုပ်သွားမယ်ကြောင်းပြောလိုက်ပါတယ်။စီးရီးယားနိုင်ငံမှာတူရကီရဲ့ထိုးစစ်တွေရပ်ဆိုင်မှု PRP ပြောဆိုရမယ် American အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခီးစင်ကိုတော့တူရကီသမ္မတနဲ့ American သမ္မတ Donald Trump တို့တယ်လီဖုန်းဆက်စကားပြောချိန်မှာစီစဉ်ခဲ့ကြတာပါ။သမ္မတ Trump ကတော့ပြည်ထောင်စုတွင်ပတ်တဲ့စတင်ခဲ့တဲ့ဆက်စင်ရေးတွေကိုအဆုံးသတ်ပြီးညှိနှိုင်းပြင်ဆင်နိုင်အောင်ချက်ချင်းပြစ်ခတ်ရဆဲဖို့တောင်းဆိုထားတာပါ။တူရကီနိုင်ငံမှာဆက်စွန်းနေတဲ့ခြေပုံကနေတဲ့စီးရီးယားခြေဆိုင်ကတ်တပ်ဖွဲ့တွေကိုတူရကီဆွေရကအကြမ်းဖက်သမားတွေဖြစ်သတ်မှတ်ထားပြီးငင်းချင်းနေဦးလို့အမည်ပေးထားတဲ့ဆက်စင်ရေးကိုစတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းကတ်တပ်ဖွဲ့တွေဟာ IS ဆက်စွန်းကြွတွေကိုချိန်မုံရမှာအမေရိကန်ရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။အမေရိကန်ကဆက်စင်ရေးတွေရဆိုင်မှုတောင်းဆိုချက်ကိုတူရကီသမ္မတကတော့လက်မခံခဲ့ပါဘူး။တချို့ခေါင်းဆောင်တွေဟာကြောင်းဝင်ဆက်ဆက်ဖို့ကြိုးပမ်းနေကြပေမဲ့တူရကီသမိုင်းမှာအစိုးရကဘယ်ကြမ်းဖက်ပေါ်စီနေမှာဇပွဲမှာအတူတိုင်းဆွေးနွေးတာမျိုးမရှိခဲ့ဘူးတဲ့အကြောင်းလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းထဲမှာတူရကီသမ္မတကပြောဆိုခဲ့တာပါ။လွှတ်တော်မှာမိန့်ခွန်းပြောပြီးတင်းတောင်းနေတဲ့တွေ့ဆုံချိန်မှာအမေရိကန်ဒုသမ္မတနဲ့ကိုယ်စားလှယ်အဖွဲ့ကိုလက်ခံတွေ့ဆုံမှာမဟုတ်ဘဲသမ္မတ Trump ကိုယ်တိုင်လာရင်သာတွေ့မယ်အကြောင်းတူရကီသမ္မတကပြောခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့တူရကီသမ္မတရုံးကပဲတွေ့ဆုံမှုစီစဉ်ထားတဲ့အကြောင်း Twitter လူမှုကွန်ရက်ကနေပြင်ဆင်ပြီးတင်းထုတ်ပြန်ခဲ့ပါတယ်။သမ္မတ Trump ကတော့ဒီကနေ့တွေ့ဆုံမှုတွေဟာအောင်မြင်မှုရမယ်လို့မျှော်လင့်တဲ့အကြောင်းနဲ့စစ်စင်ရေးတွေမရရင်တူရကီပေါ်အရေးယူတန်ကပ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းမနေ့ကပဲသတိပေးပြောဆိုထားပါတယ်။
American သမ္မတ Donald Trump ရဲ့ Ukraine နိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေမှာ EU ဆိုင်ရာ American တာဝန်ကြီး Gordon Sondland ဒီကနေ့လာပြီးတော့လွှတ်တော်အမတ်တွေရဲ့မေးခွန်းကိုဖြေကြားဖို့ရှိနေပါတယ်။သူပါဝင်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေအနေနဲ့လွှတ်တော်ကော်မတီတွေမှာသွားပြီးမေးခွန်းတွေမဖြေဖို့နိုင်ငံခြားရေးဌာနကပြီးခဲ့တဲ့တစ်ပတ်ကတားမြစ်ထားတာပါ။ဒီကနေ့တော့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီစတဲ့ကော်မတီ၃ခုမှတအမတ်ကြီး Gordon Sondland ကိုတကားပိတ်မေးမြန်းမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတ Trump နဲ့အပြိုင်သမ္မတနောက်အရွေးခံမဲ့သူဖြစ်လာနိုင်ခြေရှိတဲ့ Joe Biden နဲ့သူ့သားတို့အပေါ်စုံစမ်းမှုကိုဘလို့လုပ်တဲ့နေဆိုတာ Ukraine ခေါင်းဆောင်တွေကိုအကြံပေးခဲ့သူတချို့ထဲမှာတအမတ်ကြီး Sondland လည်းတယောက်ပါပါတယ်။တအမတ်ကြီး Sondland နဲ့တခြားတအမတ်တွေတန်တမန်တွေကြားအပြန်အလှန်ပေးပို့တဲ့ text message တွေမှာ Ukraine ကို American ပေးမဲ့စရေးအကူအညီဒေါ်လာတန်း400လောက်ကိုဘာကြောင့်မပေးဘဲဆိုင်းထားရတယ်လဲလို့တန်တမန်တွေကသူ့ကိုမေးခွန်းထုတ်ခဲ့ကြပါတယ်။မနေ့ကတော့နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့ထိတ်တန့်အကြံပေးဟောင်းတစ်ယောက်ကသူပြီးခဲ့တဲ့တပတ်တုန်းကယာရုကနေနှုတ်ထွက်လိုက်တာဟာနိုင်ငံခြားရေးဌာနတွင်နိုင်ငံရေးတွေတိတ်များလာတဲ့အတွက်ဘဝင်မကျလို့ဖြစ်တယ်လို့အောက်လွှတ်တော်မှစုံစမ်းနေတဲ့အမတ်တွေကိုပြောကြားခဲ့ပါတယ်အထူးသဖြင့်လူအများလေးစားတဲ့ Ukraine ဆိုင်ရာ American တပ်အမတ်ကြီး Marie Ivanovich ကိုသမ္မတ Trump ကယာရုကနေဖယ်ရှားခဲ့တာကသူယာရုကနေနှုတ်ထွက်ဖို့နောက်ဆုံးဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်
အမေရိကန်ကိုလောကိဆန်နဲ့လာယူချရတဲ့တရုတ်တန်တမန်တွေအစိုးရရရှိနေတဲ့အမေရိကန်ကဒေသန္တရအဆင့်ပြည်နယ်နဲ့ဘောအစိုးရအဆင့်ရရှိပြီးပြင်ပညာရေးနဲ့သုတေသနဌာနတာဝန်ရှိသူတွေနဲ့တွေ့ဆုံမယ်ဆိုရင်အမေရိကန်နိုင်ငံကြီးဌာနကိုကြိုတင်ကြောင်းကြားရတော့မှဖြစ်ပါတယ်တွေ့ဆုံမှုတွေအတွက်ခွင့်ပြုချက်တောင်းခံစရာမလိုပဲအတိပေးဖို့သာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံကိုသွားကြတဲ့အမေရိကန်အစိုးရရရှိတွေကတော့ဒီလိုတွေ့ဆုံမှုတွေအတွက်ခွင့်ပြုချက်ယူရပါတယ်အမေရိကန်နိုင်ငံကြီးဌာနအကြီးအကဲရရှိသူကတော့တရုတ်စိုးရဲ့ကန့်သက်ချက်ပေါ်မှာအမေရိကန်ကတုံ့ပြန်တဲ့အနေနဲ့ညွှန်ကြားချက်အသစ်ထုတ်ပြန်တာဖြစ်ပြီးတရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်တမန်တွေပို့ပြီးလွတ်လပ်လပ်ဆောင်ရွက်ခွင့်ပြုလာဖို့မျှော်လင့်နေကြောင်းလည်းဒိန်းတောက်တွေကိုတယ်လီဖုန်းကဆင်ရှင်းလင်းပြောဆိုခဲ့ပါတယ်အမေရိကန်တန်တမန်တွေဟာသူတို့လုပ်ငန်းတွေအတွက်အရေးပါတဲ့ဒေသဆိုင်ရာအစိုးရရရှိတွေပညာရေးနဲ့သုတေသနဌာနတွေကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံတာအပါအဝင်လုပ်ငန်းလွှာတီးတီးကလူပုဂ္ဂိုလ်တွေနဲ့လွတ်လပ်လပ်တွေ့ဆုံခွင့်မရတဲ့အကြောင်းနဲ့ကြိုတင်တည်ပြီးခွင့်ပြုချက်တောင်းခံပေမဲ့မချခဏဆိုသလိုတရုတ်အနာမဏီကပယ်ချတာခံရတဲ့အကြောင်းလဲနိုင်ငံကြီးဌာနရရှိကပြောဆိုခဲ့တာပါတရုတ်နိုင်ငံကကန့်သက်ချက်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထုတ်ပြန်ခဲ့တာဖြစ်ပြီးအကြောင်းကြားစာကိုအမေရိကန်နိုင်ငံကြီးဌာနကဗုဒ္ဓဦးနေ့ကလက်ခံရရှိခဲ့တာပါဒါပေမဲ့လဲဝါရှင်တန်မြို့တော်ကတရုတ်တန်ရုံကတော့အမေရိကန်ရဲ့အခုနောက်ဆုံးကန့်သက်ချက်ဟာတန်တမန်ရေးရာနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ Vienna Convention ကိုချိုးဖောက်ရောက်ပြီးတရုတ်စိုးရအနေနဲ့အမေရိကန်တန်တမန်တွေပေါ်အလားတူကန့်သက်တာမျိုးမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကနေသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးလူခွင့်ရင်းနဲ့ဟောင်ကောင်ရေးကိစ္စနဲ့ပတ်သက်လို့တန်တမန်ဆက်ဆံရေးတင်းမာနေချိန်မှာပဲအခုလိုအပြန်လှန်ကန့်သက်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာဩဇာညောင်းသူတစ်ယောက်ဖြစ်တဲ့အောက်လွှတ်တော်အမတ်အလိုက်ဇာကမ်မင်းတာအသက်68နှစ်မှာကွယ်လွန်သွားပါတယ်အချိန်အတော်ကြာတဲ့ကရှိနေတဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတယ်လို့သူ့ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ Maryland ပြည်နယ် Baltimore မြို့သားတယောက်ဖြစ်တဲ့လွှတ်တော်အမတ်ကမ်မင်းတာအောက်လွှတ်တော်မှာအဓိကစုံစမ်းစစ်ဆေးရေးကော်မတီတစ်ခုဖြစ်တဲ့စီကန်ထိန်သိမ်းရေးကော်မတီဥက္ကဋ္ဌတာဝန်ကိုယူထားသူဖြစ်ပါတယ်။လက်ရှိသမ္မတ Donald Trump အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကိုအဓိကဆောင်ရွက်နေတဲ့ကော်မတီလည်းဖြစ်ပါတယ်။သူဟာ1996ခုနှစ်ထဲကကွန်ဂရက်လွှတ်တော်အမတ်အဖြစ်အရွေးခံခဲ့ရတာပါ။Harvard Power တက္ကသိုလ်နဲ့ Maryland ဥပဒေတက္ကသိုလ်တို့ကနေဘွဲ့ရရှိခဲ့ပြီး Maryland ပြည်နယ်အောက်လွှတ်တော်မှာလည်းတာဝန်ထမ်းခဲ့ပါတယ်။လက်ရှိအစိုးရရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့လို့သမ္မတ Trump ရဲ့တိုက်ခိုက်ဝေဖန်မှုတွေကိုလည်းခံခဲ့ရပါတယ်ရှင်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ5.19kHz 1068.3ည5.19kHz 1996နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာစာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီပေါ်သမရရဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံခြားခီးသွွားလုပ်ငန်းနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မဲ့နားလည်မှုစွာကျင်လာဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့ဒီပေါ်သမရမီဒီယာတီဗီဗန်တာရီနဲ့နိုင်ငံတော်တမင်ငန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့လည်းတက်ရောက်ခဲ့ကြတာပါ။ပြီးခဲ့တဲ့ဩဂုတ်လထဲမှာတော့ဒီပေါ်နိုင်ငံခတမလူမျိုးတော်ကိုတွားရောက်ခဲ့မှုတဲ့သမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရ9ရက်ကြာခီးစဉ်ဖြင့်ရောက်နေတဲ့ဒီပေါ်သမရဟာဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီပြည်တော်မှာဒီကနေ့တွေ့ဆုံရမှာနိုင်ငံပြည်သူတွေချချစ်ချစ်ရင်းနှီးမှုတိုးမြင့်ရေးခီးသွားနဲ့ယဉ်ကျေးမှုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးနိုင်ငံတကာဆောင်ရွက်နေမှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးသတင်းချစ်လက်ဖလေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်2020ပြည့်နှစ်နီပေါ်နိုင်ငံမှာကျင်းပမဲ့အပြည့်ပြည့်ဆိုင်ရာရာသီဥတုပြောင်းလဲမှုညီလာခံကိုမြန်မာနိုင်ငံကအဆင့်မြင့်ကိုယ်စားလှယ်ဖော်တရောက်ရေး2020ပြည့်နှစ်မှာကြာရောက်မဲ့နိုင်ငံတတိယဆက်ဆံရေးထူထောင်မှု260ပြည့်အထိမ့်မှန်ခန္ဓာကျင်းပရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်အစိုးရကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေရရှိသွားပြီလို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဗြိတိန်အရေးကိုကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်မဲ့တိတ်ကိုကောက်မွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဖော်ပြပြောဆိုပါတယ်ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာစနေနေ့အတည်ပြုတင်ကြောင်းနဲ့ဒါမှအစိုးရအနေနဲ့တခြားအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်က Twitter ပေါ်မှာရေးသားခဲ့ပါတယ်EU နဲ့ဗြိတိန်နှစ်ဖက်လုံးအတွက်မျှတတဲ့သဘောတူညီချက်ဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းကြေညာပါတယ်။ Belgium နိုင်ငံ Brussels မြို့မှာ EU အဖွဲ့ဝင်28နိုင်ငံလုံးကခေါင်းဆောင်တွေဒီကနေ့ထိပ်သီးဆွေးဝေးပွဲမှာဒီသဘောတူညီချက်ကိုအတည်ပြုတဲ့လို့လည်းသူကပြောကြားခဲ့ပါတယ်။ EU ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်စည်းမျဉ်းဥပဒေတွေကိုကာကွယ်တဲ့တစ်ချိန်တည်းမှာမြောက်ပိုင်းအိုင်ယာလန်နယ်နဲ့အိုင်ယာလန်နိုင်ငံတို့ကြားနယ်စပ်အတားအဆီးတွေထားရှိရေးရှောင်ရှားမှာဖြစ်တယ်လို့မြောက်ပိုင်းအိုင်ယာလန်နယ်အနေနဲ့ဗြိတိန်ရဲ့ကုန်သွယ်ရေးဥပဒေတွေအောက်မှာရှိမှာဖြစ်တယ်လို့ EU ဘက်ကအဓိကညှိနှိုင်းရင်းမှုမီရှဲဘာနီယဲကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အိုင်ယာလန်ကျွန်းငိမ့်ချန်တည်ငြိမ်ရေးကိုအပြည့်အဝကာကွယ်သွားမှာဖြစ်တယ်လို့သူကပြောသွားပါတယ်ဗြိတိန်ညွန်မောင်းအစိုးရရဲ့မှာပါတဲ့မြောက်ပိုင်းအိုင်ယာလန်နယ်ကအဓိကပါတီတစ်ခုဖြစ်တဲ့ DUP ပါတီကတော့ EU နဲ့ဗြိတိန်အစိုးရကြားအခုရရှိတဲ့သဘောတူညီချက်တွေကိုလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။ဗြိတိန်ကအဓိကအတိုက်ခံပါတီနှစ်ခုဖြစ်တဲ့ Labour နဲ့ Liberal Democrats ပါတီတို့ကလည်းသဘောတူညီချက်တွေကိုပယ်ချခဲ့ပါတယ်။နေဆက်အတားအဆီးတွေထားရေးမထားရေးကိစ္စကြောင့်အရင်ရထားတဲ့နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပါလီမန်မှာအတိမပြုနိုင်ခဲ့ကြတာဖြစ်ပါတယ်။
ဟောကောင်မဒီမိုကရေစီလူလာတဲ့လွတ်တော်အမတ်တွေရဲ့ပြင်းပြင်းထန်ထန်ကန့်ကွက်ဆန္ဒပြမှုတွေကြောင့်အုပ်ချုပ်ရေးမှူးကယ်လန်ဒီနေ့လဲလွတ်တော်တွေကထွက်ခွာသွားခဲ့ရပါတယ်။ငါးလနီးပါးကြားဆူအဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့ဟောကောင်မှာဆန္ဒပြခေါင်းဆောင်တူကိုအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိထိခိုက်တဲ့တက်ခိုက်တဲ့ဖြစ်ရပ်ကြုံရပြီးတဲ့နောက်လွတ်တော်တွေကန့်ကွက်မှုတွေလဲပြင်းထန်လာခဲ့တာပါ။ဒီမိုကရေစီလူလာတဲ့လွတ်တော်အမတ်တွေကအုပ်ချုပ်ရေးမှူးလက်မှာသွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန့်ဆောင်ပြီးအော်ဟစ်ဆန္ဒပြခဲ့ကြတာပါ။မင်းတို့ကလည်းလွတ်တော်မှာအုပ်ချုပ်ရေးမှူးနှစ်ပတ်လည်ချိန်ပြမင်းကုန်းပြောနေရင်ပြင်းပြင်းထန်ထန်ကန့်ကွက်ခံခဲ့ရတာကြောင့်မင်းကုန်းတဝက်တစ်ပြည့်နဲ့အဆုံးသတ်ခဲ့ရပြီးနောက်ပိုင်းရုံးမြင့်တင်ကြားကနေမင်းကုန်းကိုပြောချခဲ့ရပါတယ်
တောင်နှင်းမြောက်ကိုရီးယားဘောလုံးအသင်းတို့2022ခုနှစ်အတွက်ကမ္ဘာဖလားခြေစစ်ပွဲအတွက်ကစားခဲ့ကြတဲ့ပွဲမှာမြောက်ကိုရီးယားအသင်းဘက်ကကစားတာကြမ်းလွန်နိုင်ကြောင်းစစ်ပွဲဖြစ်နေတယ်လို့ပဲလို့တောင်ကိုရီးယားဘောလုံးအသင်းချုပ်တာဝန်ရှိသူတွေကဖော်ပြပြောဆိုလိုက်ပါတယ်တောင်ကိုရီးယားအသင်းဘက်ကဘောလုံးကိုကြွန့်ကြန့်ကြင်ကြင်ကစားပေမဲ့မြောက်ကိုရီးယားအသင်းသားတွေဘက်ကကစားတာကြမ်းလွန်ပြီးတော့ဒါမျိုးတစ်ခါမှမကြုံခဲ့ဘူးလို့ကိုရီးယားဘောလုံးအသင်းချုပ်ဥက္ကဋ္ဌ Choi Yong-ee ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်မြောက်ကိုရီးယားနိုင်ငံပျော်ရွှမ်းမြို့တော်မှာအင်္ဂါနေ့ကကစားခဲ့တဲ့ပွဲမှာနှစ်သင်းလုံးဂိုးမရပဲတရေကျခဲ့ပေမဲ့အသင်းသားတွေထိခိုက်ဒဏ်ရာမရဘဲအိမ်ပြန်လာနိုင်တာကအောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားကစားသမား Song Hyun-min ကလည်းပြောပါတယ်ပရိသတ် 9,000 ဆန့်တဲ့ဘောလုံးကွင်းကြီးမှာကစားခဲ့ပေမဲ့လာကြည့်သူတယောက်မှမရှိသလောက်အပြင်ကစားပွဲကိုလည်းဓာတ်ရိုက်ထုတ်လင်းပြသတာမျိုးမလုပ်ခဲ့ပဲသတင်းအမှောင်ချထားခဲ့ပါတယ်။မြောက်ကိုရီးယားအစိုးရသတင်းဌာနဖြစ်တဲ့ KCNA မှာဘောလုံးပွဲသတင်းထုတ်လွှင့်တာမှာတော့တိုက်စစ်တံပြန်တိုက်ဆိုင်တွေနဲ့ကစားတဲ့ပွဲမှာတရေကျခဲ့တယ်လို့သာသတင်းတို့ထုတ်ပြန်ခဲ့ပါတယ်။တောင်နှင်းမြောက်ကိုရီးယားအသင်းတို့ကစားခဲ့ကြတဲ့ကမ္ဘာဖလားခြေစစ်ပွဲမှာပွဲကြည့်ပရိသတ်မရှိခဲ့တာရောတခြားအကြောင်းတွေကြောင့်မှစိတ်ပြတ်အံ့ဩရတယ်လို့ဒီပွဲကိုတွားကြည့်ခဲ့တဲ့ FIFA ဥက္ကဋ္ဌဂျာနီအင်ဖာတီနိုကပြောကြားခဲ့ပါတယ
်ဂျာသာရင်းနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ပြောပြပေးခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေအချင်းချင်းကုန်သွယ်ရေးကြားခံစနစ်အာဆီယံ Single Window လို့ခေါ်တဲ့ Electronic ကွန်ရက်စနစ်ကိုသုံးပြီးကုန်သွယ်ရေးဆိုင်ရာဆွေရက်စရန်တွေအချက်အလက်တွေကိုအပေးယူလုပ်တဲ့စနစ်ထဲပါဝင်လာတော့မှာဖြစ်ပါတယ်။နိုဝင်ဘာလကုန်စနိုင်ဖို့မျှော်လင့်ထားတဲ့ဒီအစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့ရည်မှန်းချက်ဖြစ်တဲ့တကမ္ဘာလုံးအလွယ်တကူကုန်သွယ်နိုင်ရမယ်ဆိုတဲ့အစီအစဉ်အောက်မှာမြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီတာဖြစ်တဲ့အကြောင်းအစိုးရရရှိတွေကပြောပါတယ်ဒီစနစ်အကြောင်းရှင်းပြတဲ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါမယ်ရှင
်အာဆီယံနိုင်ငံတွေအချင်းချင်းကုန်သွယ်ရေးလုပ်တဲ့နေရာမှာစည်ရင်အချက်အလက်တွေအပြန်အလှန်ပေးပို့နိုင်တဲ့ဂျာခန်အီလက်ထရောနစ်စနစ်အာဆီယံ Single Window စနစ်ကိုမြန်မာနိုင်ငံကအခုလာမယ့်နိုဝင်ဘာမှာစတော့မှာဖြစ်ပါတယ်။ဒီစနစ်သုံးတဲ့အာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ၈နိုင်ငံမြောက်ပါဝင်လာတာဖြစ်ပြီးလူအား900ရဲ့စနစ်ကနေကွန်ပျူတာစနစ်ကိုကူးပြောင်းလာဖြစ်လို့ကုန်သွယ်ရေးမှာပွင့်လင်းမြင်သာမှုတွေပိုရှိလာလိမ့်မယ်လို့အကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းတန်ကပြောပါတယ်။မြန်မာနိုင်ငံကနှင်းပညာပိုင်းအားနည်းပေမဲ့လည်းဒီစနစ်ကိုကန့်ကွက်နိုင်ဖို့အဆင်သင့်ဖြစ်နေကြောင်းသူက VOE ကိုပြောတာပါ။
ကျွန်တော်တို့နှင်းပညာပိုင်းမှာတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်လေးနေပါတယ်။နော်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလေးပဲဒါတွေကိုကန့်ကွက်ဆောင်ရွက်နေတဲ့နှင်းပညာရှင်တွေအခုတော်တော်များများပေါ်ထွက်လာပါတယ်။အခုဆိုရင်ကြာကျွန်တော်တို့အခုဒီလိုစနစ်တွေဆိုရင်လည်းပဲဒါပြည်တွင်းရဲ့ဒါနှင်းပညာရှင်တွေကိုကျွန်တော်တို့အားကိုးပြီးတော့ကျွန်တော်တို့လုပ်ကင်ဆောင်ရွက်ရတာပေါ့နော်။အဲ့တော့အလားတူပဲကျွန်တော်တို့ကနိုင်ငံတကာရဲ့စနစ်တွေကိုလည်းပဲကျွန်တော်တို့ဟိုဘလူကွန်လေးဆိုတော့တုံးဆွဲနေတာတွေကျွန်တော်တို့ရှိပါတယ်။နှီးပညာပိုင်းဆိုင်ရာအားနည်းမှုတော့ရှိပါတယ်။သို့တော့ကျွန်တော်တို့မလုပ်နိုင်တာတော့မဟုတ်ပါဘူး။အဲ့တော့ကျွန်တော်တို့ကတခုရှိတာတော့နိုင်ငံတကာကိုတက်လှမ်းမှုအတွက်ဆိုရင်တော့အဲခုနကနိုင်ငံတကာနဲ့ပတ်သက်ပြီးအတွေ့အကြုံများတဲ့ ပုဂ္ဂိုလ်တွေရဲ့ဟလာဒါကျွန်တော် expert တွေရဲ့အကြံဉာဏ်တွေတော့ကျွန်တော်ကရယူရတာမျိုးတွေတော့ကျွန်တော်ရှိပါတယ်
ဒီစနစ်ဖြစ်လာဖို့2008လောက်ကအာဆီယံဖွဲ့ရီထဲမှာဥဆောင်ကော်မတီယူဖွဲ့ပြီးလုပ်ခဲ့ကြသလို2018လောက်မှာမလေးရှား၊အင်ဒိုနီးရှား၊ထိုင်း၊စင်ကာပူ၊ဗီယက်နမ်၅နိုင်ငံကဒီစနစ်ကိုအရင်ဆုံးစတင်ခဲ့ပါတယ်။အဓိကတော့အာဆီယံလွတ်လပ်သောကုန်သွယ်ရေးဒေသ After အတွင်းမှာအာဆီယံနိုင်ငံထွက်ကုန်သည့်ဖြစ်ကြောင်းထောက်ခံချက်ဖြစ်တဲ့ပင်ရင်းနိုင်ငံလက်မှတ် default ကိုကုန်သွယ်ပတ်နိုင်ငံအချင်းချင်း electronic နည်းနဲ့လဲလှယ်ကြတာမျိုးဖြစ်တယ်လို့ဆိုပါတယ်။ဒါကတကဘာလုံးမှာကုန်သွယ်မှုလွယ်ကူအောင်ဆောင်ရွက်ဖို့ဆိုရဲအစီအစဉ်အောက်မှာနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးနေရလို့သူကပြောပါတယ်
။ဒါ World Trade Organization ရဲ့ Trade Facilitation ဆိုတဲ့ Agenda တစ်ခုရှိတယ်။ဒါဒီ Trade Facilitation တကဘာလုံးရဲ့ဒါကုန်သွယ်မှုလွယ်ကူချုံမှုစီ Agenda အောက်မှာကျွန်တော်တို့ကဒီခေါင်းစဉ်တွေအကုန်ပါတယ်။အဲ့တော့ပါတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကအောင်မြင်ဖို့အတွက်ဒါကျွန်တော်တို့ဟိုပြောရမယ်ဆိုရင်တော့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ့နော်။ဒါနီးပညာပံ့ပိုးမှုဟလာကျွန်တော်ရံမုံငွေပံ့ပိုးမှုအစားတဲ့လိုအပ်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူတို့ပံ့ပိုးပေးနေတယ်လို့ပဲဒါကျွန်တော်တို့ကတော့ဒီလိုပဲဟိုနားလည်ပါတယ်မြတ်ဟုတ
်မြန်မာနိုင်ငံအနေနဲ့လက်ရှိအသုံးပြုနေတဲ့စနစ်တွေကနေနီးပညာအကူအညီယူပြီးအာဆီယံနိုင်ငံတွေနဲ့အတူပူးပေါင်းဖို့ဒေသတွင်းကုန်သွယ်ရေးမှာပိုပြီးပွင့်လင်းမြင်သာလာဖို့ဆောင်ရွက်နေရမှာအမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID နဲ့ကမ္ဘာပံ့တို့ကအကူအညီပေးနေကြတာပါအခုလိုဆောင်ရွက်ခြင်းအပြင်ကုန်သွယ်စည်းစိမ်မှုလွယ်ကူစေလိမ့်မယ်လို့အမေရိကန်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ကစီးပွားရေးပညာရှင် Alex Everdine ကဒီကနေ့အခမ်းအနားမှာအခုလိုပြောပါတယ
် By adopting a single window system, Myanmar exporters and importers will see an improvement in the
အခုလို single window အသစ်ကိုမြန်မာနိုင်ငံအနေနဲ့ပါဝင်ခြင်းအပြင်တင်ပို့သူတွေတင်သွင်းသူတွေကို default ရှောက်ဖို့အတွက်ရေပြီးတော့အစိုးရအနေနဲ့လည်း default ကိုစီစဉ်တဲ့နေရာမှာအချိန်နဲ့ငွေအကုန်ကျလဲတတနိုင်တယ်လို့သတင်းအချက်အလက်တွေလည်းတိတိကျကျလင်းလင်းမြန်းမြန်းလုံဆောင်နိုင်လိမ့်မယ်လို့သူကပြောခဲ့တာပါ။အာဆီယံနိုင်ငံတွေကို electronic နည်းနဲ့ချိတ်ဆက်တာအောင်မြင်တဲ့ဆိုရင်နိုင်ငံတွင်းအစိုးရပိုင်စနစ်တွေကိုလည်းတစုတဝေးဖြစ်အောင်ကမ္ဘာပံ့အကူအညီနဲ့ national single window ပုံစံဆက်လုပ်သွားဖို့လည်းရှိပါတယ်။ဒီစနစ်ကပိုပြီးလွယ်ကူလာတယ်လို့စာရွက်စာတမ်းအတူအပတွေကိုလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်းဤပညာပိုင်းအပါအဝင်ကဏ္ဍအတော်များများမှာနောက်ကျကျန်နေသေးရဆိုတဲ့အချက်ကိုလည်းစီးပွားရေးပညာရှင်တွေကအစဉ်တစိုက်ထောက်ပြပြောဆိုနေကြတာပါ။ဒါကလည်းပြီးခဲ့တဲ့အောက်တိုဘာ10ရက်ကမ္ဘာပံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံအနေနဲ့ကုန်ထုတ်လုပ်မှုစွမ်းအားမြင့်တင်ဖို့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေမြင့်တင်ဖို့အတွက်အခြေခံကြရည်ပြုဝင်ပြောင်းလဲမှုတွေလွတ်ဆောင်ဖို့လိုကြောင်းအကြံပြုထားတာဖြစ်ပါရဲ့ခင်ဗျာ။
ကိုယ်စားထက်ပြပြသွားတာပါရှင်။အခုမြမအားကစားမှာရေလွှာရှော့စီကစားနည်းတစ်မျိုးတိုးပြီးတော့ပြိုင်ပွဲဝင်မယ့်အကြောင်းပြောပြပေးပါမယ်။နိုဝင်ဘာ30ရက်နေ့မှာစတင်ကျင်းပမယ့်2019အရှိတောင်အာရှအားကစားပြိုင်ပွဲတွေမှာမြမနိုင်ငံကပထမဆုံးအကြိမ်အဖြစ်ရေလွှာရှော့စီပြိုင်ပွဲဝင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ငွေဆောင်ကမ်းခြေမှာရေလွှာရှော့စီလေ့ကျင့်နေတဲ့မြမအားကစားသမားတွေအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမှတ်ရင်ချင်နိုင်ကပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကရေလွှာရှော့စီပြိုင်ပွဲနဲ့အကျွမ်းတဝင်သိမ့်မရှိသေးတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလအကုန်ဖိလစ်ပိုင်မှာကျင်းပမယ့်အရှိတောင်အာရှ SEA Games ပြိုင်ပွဲမှာပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ဖို့လက်ရွေးစင်အားကစားသမားတွေဟာ ARD တိုင်းပသိမ်မြို့နယ်ကငွေဆောင်ကမ်းခြေမှာအပြင်းထန်လေ့ကျင့်နေကြပါတယ်ရေလွှာရှော့စီပြိုင်ပွဲဝင်မဲ့မြမလက်ရွေးစင်အားကစားသမားတွေတဲ့ပထမဆုံးအမျိုးသမီးဖြစ်လာတဲ့အသက်25နှစ်အရွယ်မတ်တသွဲဆိုကတော့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာသွားပြီးကျောင်းတက်ခဲ့သူတဦးဖြစ်ပါတယ်။ရေလွှာရှော့စီအားကစားဝါဒနာပါသူတဦးအနေနဲ့အမေရိကမှာလေ့ကျင့်ခဲ့တဲ့အတွေ့အကြုံရှိခဲ့တာပါ။မြမကိုကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ဖြစ်လာတဲ့အကြောင်းကိုတော့သူကအခုလိုပြောပြပါဗျ။
ဒီဟာလို့လို့ကိုစိတ်ပျော်လို့လို့တာပြီးတော့တခါလေး stress အရန်ဖြစ်နေရင်ဒါစီးလိုက်ရင်တက်တာပါဘာဖြစ်လို့တက်တာပါလဲလဲကျွန်မလည်းမသိဘူးပေါ့အဲ့လိုစီးရင်စီးအဲ့လိုအဲ့တော့ပဲစီးတာဒါပေမဲ့ဒီငွေဆောင်တခါလာတော့ဒီကလေးလည်းစီးနေရတွေ့တော့ဒါကကိုယ့်အိမ်မှာလည်းစီးလို့ရတယ်ပေါ့အဆောင်ကယ်လီဖိုးနီးယားမှာလည်းနေရမယ်ဒါမစီးရရင်မနေနိုင်တော့ဘူးအလုပ်လုပ်ရင်ဒါစီးမယ်ပေါ့အဲ့နဲ့ဘယ်လိုခေါ်မလဲအော်တင်တော့မတင်လိုက်ဘူးဒါပေမဲ့ဒီရောက်လာတော့လေဒီခွင့်ရေးကိုတော်တော်ကျေးဇူးတင်တယ်ဟုတ
်မြမလက်ရွေးစင်အားကစားသမားတဦးဖြစ်တဲ့အသက်19နှစ်အရွယ်ကိုအောင်မင်းနိုင်ကတော့အခုလို့ရှစ်တောင်အာရှအားကစားပြိုင်ပွဲမှာရေလွှာရှော့စီးကိုပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ဖို့အကောင်းဆုံးပြင်ဆင်နေကြောင်းပြောပါတယ
်အဲ့လိုစူးရမယ်လို့တော့မထင်ဘူးပါဆိုတော့ကျန်းနေရလူတွေကိုယ့်ထက်နေပေါင်းများစွာကြိုပြီးပြင်ဆင်ထားလူတွေဆိုကိုရအခုမှအစနည်းနည်းလာပဲရည်တယ်ဆိုတော့လည်းတော့မလုပ်ဘူးဒါပဲအကောင်းဆုံးတော့ဖျောင်းပြသွားမှာ
ဝေဆောင်ကန်းချီဟာရေလွာရှော့စီးသူတွေအတွက်ပင်လယ်လှိုင်းလုံးကြီးကြီးမားမားမရှိပေမဲ့အခုလိုအတွေ့အကြုံနည်းနေသေးတဲ့မြန်မာအားကစားသမားတွေအတွက်လေ့ကျင့်ဖို့မှန်ကန်တဲ့နေရာလို့ဆိုပါရယ်မြန်မာအားကစားအသင်းဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပင်လယ်လှိုင်းလုံးကြီးတွေနဲ့နှစ်လကြာတွားရောက်လေ့ကျင့်ခဲ့ပါရယ်အခုလိုပြိုင်ပွဲအတွက်တနေ့ကို6နာရီကြာလေ့ကျင့်နေကြောင်းဤပြစီရအမေရိကန်နိုင်ငံသားအသက်26နှစ်အရွယ်ရောဘတ်ဘရစ်ဂယ်ကပြောပါရယ
် Well you know we might not be all fully professionals but
ကျွန်တော်တို့အပြည့်အဝကျွမ်းကျင်သူတော့မဖြစ်သေးပါဘူးဒါပေမဲ့မြန်မာနိုင်ငံကလူတွေရေလွာရှော့စီးနီးကိုတည်နေတယ်ဆိုတာပင်လယ်သမုဒ္ဒရာကိုချစ်ခင်မြန်နိုးတယ်ဆိုတာလူတိုင်းကိုပြသနိုင်ဖို့ဆိုတာကျွန်တော်တို့ရဲ့မျှော်လင့်ချက်ပါသူတို့ကောင်းကောင်းလုပ်နိုင်မှာပါတန်နိုင်မယ်ဆိုရင်တချို့ပြိုင်ပွဲတွေမှာအနိုင်ရဖို့မျှော်လင့်မိပါတယ
်မြန်မာနိုင်ငံအနောက်နဲ့တောင်ပိုင်းမှာရှိနေတဲ့ပင်လယ်ကမ်းရိုးတန်းတွေဟာရေလွာရှော့စီးအားကစားသမားတွေအတွက်နေထိုင်ဖို့ကောင်းတဲ့နေရာတွေဖြစ်ပေမဲ့နှစ်ပေါင်းများစွာဆစ်ဆိုးရအုပ်ချုပ်ခဲ့တဲ့ရလက်အဖြစ်အားကစားပစ္စည်းတွေဝယ်ယူနိုင်မှုမရှိတဲ့အပြင်နိုင်ငံရဲ့စည်ရဲမွဲတည်မှုကြောင့်ဒီလိုအားကစားမျိုးကိုအထောက်ပံ့ပေးနိုင်ခြင်းမရှိခဲ့ပါဘူးအခုတော့ရေလွာရှော့စီးအားကစားကို2019မှာစတင်လေ့ကျင့်နိုင်ခဲ့ပြီးဒီနှစ်မှာမြန်မာရေလွာရှော့စီးအသင်းကိုတူထောင်နိုင်ခဲ့ပါတယ်ရှင
်ဒေါ်ရရှင်များရှင်လာမယ့်2020ပြည်ရွေးကောက်ပွဲမှာပါတီထက်60လောင်းရွေအရေးချင်းကိုကြည့်ပြီးနေပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတိုက်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလက်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုစလေရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါတယ်ဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ်3932999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါမယ်။အမေရိကန်လွှတ်တော်အားလိုက်ရဲ့နှစ်ပတ်အပြီးလွှတ်တော်အမတ်တွေဝါရှင်တန်မြို့တော်ကိုပြန်ရောက်လာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူနိုင်ရေးစုံစမ်းမှုတွေအရှိန်မြှင့်ဆောင်ရွက်လာခဲ့ကြပါတယ်။2020သမ္မတရွေးကောက်ပွဲကိုနိုင်ငံခြားကဝင်ရောက်ဆွတ်ဖက်နိုင်အောင်သမ္မတထရမ့်ကဖိတ်ခေါ်ခဲ့တယ်ဆိုတာသက်သေပြနိုင်ဖို့ဒီမိုကရက်ဘက်ကကြိုးစားနေပြီးသမ္မတထရမ့်ရဲ့အစိုးရရရှိဟောင်းတွေလည်းလွှတ်တော်ရှေ့မှောက်ကြားနာပွဲမှာသတင်းတစ်ပတ်လုံးတကပိတ်သက်သေထွက်ဆိုခဲ့ကြပါတယ်။ VOA လွှတ်တော်သတင်းတောင်းကက်သရင်းဂျစ်ပဆန်ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
အမေရိကန်လွှတ်တော်ကအောက်လွှတ်တော်ဒီမိုကရက်အမတ်တီဟာသမ္မတကိုအရေးယူပြစ်ပေးနိုင်ဖို့အတွက်အခုတစ်ပတ်အတွင်းမှာအောက်လွှတ်တော်မှာကြားနာဆွေးဆေးမှုတွေကိုလုပ်ခဲ့ကြပါတယ
်။ Oh, I don't think we're there at all yet.
အရေးယူပြစ်ပေးဖို့ထိတော့မရောက်သေးပါဘူး။ကျွန်တော်တို့မှာနောက်ထပ်လုံဆရာတွေအများကြီးရှိနေသေးပြီးဒါတွေကိုလည်းလုပ်နေပါတယ်
။သမ္မတထောက်မှာလာမယ့်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းပေးဖို့အတွက်ယူကရိန်းနိုင်ငံကိုပေးရမယ့်အကူအညီတွေကိုမပေးဘဲထိန်းထားတယ်ဆိုပြီးတော့တိုင်ကြားခဲ့တာကြောင့်အော်လော်ဒေါ်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှရစ်ကထောက်လိုင်းချက်လက်တွေရဖို့တရားရုံးရဲ့အမိန့်ကိုတောင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကတော့အဲ့တရားရုံးရဲ့အမိန့်ကိုအခုချိန်ထိလိုက်နာဖို့ငြင်းဆန်နေတုန်းပဲဖြစ်ပါတယ်
။ The case for obstruction of Congress
ကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေကိုအနှောက်အယှက်ပေးမှုနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ဆောင်နေပါတယ်
။အော်လော်ဒေါ်ဒီမိုကရက်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုတရားဝင်လုပ်ဖို့မခွဲမချင်းသူ့အနေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအဲ့လိုလှုပ်တာဟာလွတ်တော်ရဲ့အခန်းကဏ္ဍကိုတေးသိမ်အောင်လှုပ်တာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
်။ We're not here to call bluffs. We're here to find the truth to pull the country.
ကျမတို့ဒီကိုလာတာအလေအညာလေးလို့ပြောဖို့လာတာမဟုတ်ပါဘူး။အမှန်တရားကိုဖော်ထုတ်ဖို့နဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းဆောင်ရှောက်ဖို့အတွက်ပါ
။ဒါပေမဲ့လည်းနန်စီပလိုစီနဲ့ဒီမိုကရက်တွေဟာနိုင်ငံရေးကိုကစားနေတာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကတော့ဝေဖန်လိုက်ပါတယ်
။ This one is just absolutely crazy.All you have to do is
ဒါကလုံးဝကိုယူသွမှုပါခင်ဗျားလောက်ရမှာကအဲ့ဒီဖုန်းခေါ်ထားတဲ့မှတ်တမ်းကိုဖတ်ကြည့်အောင်ပါဒီကိစ္စကရိုးရိုးရှင်းရှင်းလေးပါရွေးကောက်ပွဲမှာသူတို့ရှုံးမယ်ဆိုတာကိုသိနေတာကြောင့်သူတို့ဘက်ကသွေးယူသွေးတမ်းဖြစ်နေတာပါ
ချိန်ထဲမှာပဲအောက်လွတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကိုအရေးယူဖို့အတွက်ဒေါ်နယ်ထရမ့်ကိုထောက်ခံတဲ့ conservative republican အမတ်တချို့ကလည်း အဆိုတင်သွင်းပြီးတော့သမ္မတထရမ့်ကိုကာကွယ်နေကြပါတယ်ကေဗင်မက္ကာသီဟာအောက်လွတ်တော် Republican Party ခေါင်းဆောင်ဖြစ်ပါတယ
် There's nothing that the president did wrong There's nothing that the president
သမ္မတထရမ့်တယ်လီဖုန်းပြောတဲ့အထက်မှာဘာမှအရေးယူနိုင်လောက်စရာမပါပါဘူးတကယ်လို့သာဒီတယ်လီဖုန်းမှတ်တမ်းတွေကို48နာရီလောက်စောပြီးရခဲ့ရင်ဒီကိစ္စကဘာမှဖြစ်လာစရာအကြောင်းမရှိပါဘူး
ဒီမိုကရက်တစ်အနေနဲ့ရှင်းနေဖေဖော်ဝါရီမှာတရားဝင်စတင်မဲ့2020သမ္မတရွေးကောက်ပွဲကာလကိုရှောင်ပြီးဒီနေ့အကုန်မှာသမ္မတကိုအရေးယူအပြစ်ပေးနိုင်အောင်မဲခွဲဆုံးဖြတ်ဖို့အတွက် PR တွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းတချို့ကတော့အချိန်ကအရေးမကြီးဘူးလို့ပြောပါတယ်
။ It's important to take note that we're not rushing
ကျမအနေနဲ့ဒါကိုအရင်စလို့ဆောင်ရွက်နေတာမဟုတ်ဘူးဆိုတာကိုသိဖို့တော့လိုပါတယ်။ကျမတို့လုပ်ချင်တာကသမ္မတကိုအရေးယူအပြစ်ပေးဖို့အတွက်ဖြစ်ပြီးဒီလိုလုပ်ရတာကိုလည်းကျမတို့ဝမ်းသာပါတယ်။ဒါကအောင်ပွဲပါ
ဒီနေ့မှာတော့ EU တမ်မဟောင်း Gordon Sondland အပါအဝင်သမ္မတ Trump အစိုးရအဖွဲ့တာဝန်ရှိသူတွေကြားတယ်လီဖုန်းနဲ့အပြန်အလှန် text message ပို့ပြောဆိုခဲ့ကြတဲ့ဖုန်းမှတ်တမ်းတွေကိုလွှတ်တော်မှာကြားနာစစ်ဆေးကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ကြာသပတင်းနဲ့ညနေခင် VOA စီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်နှစ်နိုင်ကြာမှထုတ်လွှင့်မယ်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 58တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်ရှင်ကိုကြာသာပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ရှင
်။ဥရောပသမဂ္ဂ EU နဲ့ Britain ဆိုရလို့ကြာနောက်ထပ်ဆက်သဘောတူညီချက်တွေရရှိသွားပြီဖြစ်တဲ့ကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောဆိုလိုက်ကြပါတယ်။ Britain ရေးကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်တော့မယ့်အသိကိုကောင်းမွန်တဲ့သဘောတူညီချက်ဖြစ်နေလဲ Britain ဝန်ကြီးချုပ် Boris Johnson ကရည်ညွှန်းပြောဆိုလိုက်ပါတယ်။American သူသမရမိုက်ပင်စတန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုရဲ့ဒီကနေ့တူရကီနိုင်ငံခီးစင်မတိုင်ခင်မှာပဲတူရကီသမရရစ်ချစ်တရဲ့အာရဝန်ကစီးရီးယားနိုင်ငံတွင်ကစစ်စင်ရေးတွေကိုဆက်လုပ်သွားမယ်အကြောင်းပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံမှာတူရကီရဲ့ထိုးစစ်တွေရပ်ဆိုင်မှု PRP ပြောဆိုရမယ် American အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခီးစင်ကတော့တူရကီသမရနဲ့ American သမရဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်စကားပြောရမှာစီစဉ်ခဲ့ကြတာပါသမ္မတထရန့်ကတော့ဒီနေ့တွေ့ဆုံမှုဟာအောင်မြင်မှုရမယ်လို့မျှော်လင့်နေအကြောင်းနဲ့စစ်စင်ရေးတွေမရရင်တူရကီပေါ်အရေးယူတန်ခတ်မှုတွေထပ်မံချမှတ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းမနေ့တုန်းကပဲသတိပေးပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာဩစာညောင်းသူတယောက်ဖြစ်တဲ့အောက်လွတ်တော်မှအလရှာကမ်းမင်းဟာအသက်68နှစ်အရွယ်ဒီကနေ့မှပဲကွယ်လွန်သွားပါတယ်။ချိန်တော်ကြာခဲ့ကရှိနေခဲ့တဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတာဖြစ်တဲ့အကြောင်းသူ့ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မရီလန်းပြည်နယ်ဘော်ဒီမွန်မျိုးသားတယောက်ဖြစ်တဲ့လွတ်တော်မှကမင်းဟာအလွတ်တော်အဓိကစုံစမ်းရေးကော်မတီတစ်ခုဖြစ်တဲ့စီကန်ထင်းထင်းရေးကော်မတီဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကိုအဓိကဆောင်ရွက်နေတဲ့ကော်မတီမှာအကြီးအကဲဖြစ်တဲ့တာဝန်ယူထားသူပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ခင်ဗျာ
။ကြာသပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အခုညနေပိုင်းစီစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ်။ကျွန်တော်တို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်း Intercept 7အရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေကိုတော့ line 2 meter 25 32 58တို့ကနေနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.